ရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့ဆိုးဝါးနေတဲ့ခြေရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနေတရားဝင်စီရေးခေါ်ယူပြီးဆွေးနွေးဖို့လူမျိုးရေးကောင်စီရဲ့အလက်ကျအဖွဲ့ဝင်ဆွေတင်နဲ့အနည်းလမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံတွေကနေပြီးတော့စက်တင်ဘာလ17ရက်တင်းနာနေတုန်းကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်တမန်ကြီးမက်သျူးရိုက်ခော့ကသတင်းတောက်တွေကိုပြောရတဲ့အထဲမှာမြန်မာပြည်နယ်ပတ်သက်ပြီးခုလိုဆိုပါတယ
် We've asked for a formal discussion in the Security Council on Wednesdayand that is a next step which
I'm going to see အနေနဲ့ဗုဒ္ဓဦးနေမှာမြမအရေးတရားဝင်ဆွေးနွေးဖို့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ဒါဟာတနည်းတစ်ပုံကြီးညာချက်ထွက်လာစေဖို့ဥတည်စေတဲ့နောက်ထပ်ခြေလှမ်းတရားဖြစ်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံစီကိုထွက်ပြေးခဲ့ကြတာအရေးအတွက်ကတိတ်များနေတာကိုကြည်ချင်းအဖြစ်အခြေအနေဟာပိုဆိုးဝါးလာတာကြောင့်လူမျိုးရေးကောင်စီအဖွဲ့ဝင်တွေအနေနဲ့စိုးရိမ်မကင်းဖြစ်ကြတဲ့အရေးလက္ခဏာလို့ကျွန်တော်ထင်ပါတယ်။
ပေါ်ကူနေမှာကျင်းပဖို့ရှိတဲ့လုံညိုရေးကောင်စီဆွေးနွေးပွဲကိုတကားပိတ်ကျင်းပဖို့ရှိပေမဲ့တိုင်ပင်နှိမ့်တဲ့အနေထားလည်းဖြစ်နိုင်ပြီးဒါဟာကောင်စီဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်လို့ပြည်ထောင်စုကြီးကဆိုပါတယ်။ဩဂုတ်လ30ရက်နေ့တုန်းကလည်းတမန်ကြီးဘာကော့ဖ်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ရေးလုံညိုရေးကောင်စီမှာရေးပေါ်စီဝေးခေါ်ယူခဲ့ပြီးတော့အသေးစိတ်ဆွေးနွေးချက်တွေကိုတော့မထောက်ပြန်ခဲ့ပါဘူး။ဒါပေမဲ့သက်ဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကြသွားအောင်လုပ်ပြီးတော့မစ္စတာအာနန်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာပါဝင်ရေးရှိဖြစ်ရကိုရှာတဲ့နယ်လို့တမကြီးဝိုက်ခော့ကတင်းတော့တယ်ကိုပြောပါတယ်ပြီးခဲ့တဲ့ဘက်ကကလောမကတင်းမှုချုပ်အန်တိုနီယိုကူတရက်ကလည်းရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ရေးချင်းချင်းချင်းလှုပ်ဆောင်ဖို့မြန်မာအစိုးရကိုလူငွေကောင်စီဖုတ်ကုန်နေနဲ့ဖိအားပေးဖို့ UNOHCR လူခွေမဟာမင်းကြီးဇာယီတော်ဟူစိန်ကမြန်မာနိုင်ငံမှာရှိတဲ့လူရင်းသားတွေပေါ်တက်ခဲ့နေတာလူမျိုးတုံးသက်သက်မှုအဆင့်ကိုရောက်နေတဲ့ပုံပဲလို့ပြည်ထောင်စုကဝေဖန်လိုက်ပါတယ်